နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ညွှန်ကြားချက်နဲ့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီးတုံးကိုတပြိုင်နက်တည်းနှုတ်ထက်စာတင်ခိုင်းထားကြောင်းကာကွယ်ရှင်ဝင်ကြီးတွေကပြည်တွင်းသတင်းဌာနတွေကိုအသေးအတိအပြုပြောကြားခဲ့ပါတယ်။အခုလိုပြည်နယ်အစိုးရအဖွဲ့တွင်ဝင်ကြီးတုံးတပြိုင်နက်တည်းနှုတ်ထက်ခိုင်းတဲ့အခြေအနေပေါ်သုံးသက်ချက်အမြင်တွေကိုနားဆင်ပါရှင့် ောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကဇန်နဝါရီလ18ရက်နေ့မှာအကြောင်းကြားခဲ့တဲ့ဝန်ကြီးသုံးဦးကတော့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးဦးမြသိန်းတန်အစားတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး UH လက်အောင်နဲ့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်တို့ဖြစ်ပါတယ်။ကာကွယ်ရှင်ဝန်ကြီးသုံးဦးကိုယ်တိုင်လည်းပြည်ရင်းသတင်းဌာနတွေကိုသူတို့နှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စနဲ့ပတ်သက်လို့အတည်ပြုပြောကြားခဲ့ပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်နဲ့ကိုရိုင်းတွေ့ဆုံခဲ့တဲ့စိုက်ပျိုးရေးနဲ့မွေးမြူရေးဝန်ကြီးလက်ဖြင့် NLD ပါတီရဲ့ကချင်ပြည်နယ်ဆိုင်ရာဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြသိန်းကတော့ပါတီလုပ်ငန်းအရာရောပြည်နယ်အစိုးရလုပ်ငန်းမှပါတာဝန်ခြေပုံအောင်ထမ်းဆောင်နေသူတဦးဖြစ်ရတဲ့နဲ့ဘာအကြောင်းပြချက်မှမပေးဘဲကျမရေးအကြောင်းပြပြီးနှုတ်ထွက်စာရေးပါလို့ပြောလာတဲ့အတွက်သူအနေနဲ့ပြောတဲ့အတိုင်းနှုတ်ထွက်စာတင်ခဲ့ကြောင်းပြည်ရင်းသတင်းမီဒီယာတွေကိုဖြေဆိုခဲ့ပါတယ်။ဒီအတွက်လည်းပြည်နယ်ဝန်ကြီးချုပ်ရဲ့လုံရက်မှန်ကန်မှုရှိမရှိစုံစမ်းအရေးယူဖို့သူအနေနဲ့ NLD ပါတီဌာနချုပ်ကိုဇန်နဝါရီလ19ရက်နေ့ကတိုင်ကြားခဲ့တယ်လို့ဦးမြသိန်းကဆိုပါတယ်။အခုလိုနိုင်ငံတော်အတိုင်းအမြင်ကံပုဂ္ဂိုလ်ရဲ့ညွှန်ကြားချက်နဲ့ပြည်နယ်ဝန်ကြီးတွေကိုနှုတ်ထွက်စာတင်ခိုင်းတဲ့ကိစ္စရပ်မှာအဖွဲ့အစည်းပုံအရလွဲမှားနေတယ်လို့သုံးသပ်မိကြောင်းမြမဥပဒေရေးရာကျွမ်းကျင်သူအာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြိုးဆောင်ဦးမင်းလွင်ဦးကပြောပါတယ
်။ဒီကနိုင်ငံတော်အတိုင်းအမြင်ကံရဲ့ညွှန်ကြားချက်ကြောင့်ထွက်ခိုင်းတဲ့ဆိုလဲဟာမှားနေပြီ။နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်ကြောင့်ဆိုလို့ရှိရင်တော့ဒါသတိပြတော့ပါတော့။နိုင်ငံတော်အတိုင်းပင်ခံကနေညွှန်ကြားလိုက်လို့ဒါလုပ်တာပါဆိုကြဲကတခုခုမှားနေပြီလို့ကျွန်တော်တို့ယူဆလို့ရတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကနိုင်ငံတော်ဝန်ထမ်းတွေဖြုတ်တဲ့ဥပစာမှာသူ့အမိန့်နဲ့လုပ်တဲ့ဥပစာကျွန်တော်တစ်ခါမှမကြဘူး။နိုင်ငံတော်အစိုးရရဲ့ဦးကြီးကောင်းဆောင်ကသမရဖြစ်တယ်။သမရလည်းခန့်ရင်ထမ်းနေဖြုတ်ရင်ဖြုတ်တယ်။ဒီလည်းဝန်ကြီးချုပ်တွေကသူတို့တာဝန်ယူထားတဲ့ကိစ္စရပ်တွေသူတို့ခံထားတဲ့ဝင်ကြီးတွေဖြစ်လို့ဒီလိုမျိုးလက်လွတ်တွေလုပ်တယ်ဆိုလို့ရှိရင်တော့ဒါတော်တော်ကြီးကိုလုံးဝရှင်းပြနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကပြောချင်တယ
်။နှုတ်ထွက်စာတင်ဖို့အကြောင်းကြားချင်းခံရတဲ့ဝင်ကြီးသုံးအနေနဲ့မိမိတို့လုံဆောင်ချက်တွေနဲ့ပတ်သက်လို့မျှမျှတက်တာဖြစ်အောင်ပြန်လည်ထုချေပိုင်ခွင့်ရှိတယ်လို့မြင်ကြောင်းဦးမင်းလွင်ဦးကဆိုပါတယ
်။ဝင်ကြီးတွေသုံးပါးကအခုလောလောဆယ်ဒီလေဝင်ကြီးချုပ်ရဲ့နှုတ်ထွက်ခံချက်ကြောင့်ကနှုတ်ထွက်လိုက်ရတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်တွေ့ရတယ်။ဒါကြောင့်သူတို့အနေနဲ့လည်းဒါကိုမိမိရဲ့လုံဆောင်တဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းပိုင်ပွင့်လည်းရှိတယ်၊သူကြည့်ပိုင်ပွင့်လည်းရှိတယ်။အခုအဲ့ဒီလိုမျိုးအခွင့်အရေးတွေတစ်ခုမှမပေးဘဲနဲ့ကျမကြီးကြောင့်နှုတ်ထွက်လိုက်ပါ၊ဟိုအဖြစ်လို့နှုတ်ထွက်လိုက်ပါဆိုတာကတော့နည်းနည်းတော့တစ်ဆက်သဌာနနဲ့အခြေအနေမျိုးရောက်တယ်လို့ကျွန်တော်တို့မြင်တယ်။
ပြည်နယ်ဆိုရတွင်ဝင်ကြီးသုံးဦးကိုအခုလိုတပြိုင်နက်တည်းနှုတ်ထွက်ခိုင်းတဲ့ကိစ္စမှာပြည်နယ်ဝင်ကြီးရဲ့တာဝန်ခံမှုတာဝန်ယူမှုအပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့အမေရိကန်ချေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါရယ
်။တယောက်ပဲဆိုတော့ဖြစ်နိုင်ခြေရှိတာပေါ့။ဒါပေမဲ့နှစ်ယောက်သုံးယောက်ဆိုတော့စဉ်းစားဖို့ရှိသွားရင်ဒီကတာဝန်ယူတာဝန်ခံမှုနဲ့ပတ်သက်လာပြီပေါ့နော်။ဝင်ကြီးချုပ်ကိုယ်တိုင်ကိုမသိတာလား။သို့မဟုတ်ဝင်ကြီးချုပ်ကိုယ်တိုင်ကိုလက်လို့ရှုရလား။သောမဝင်ကြီးချုပ်ကိုယ်တိုင်ကပါဝင်ပတ်သက်နေလားဆိုတော့အဲ့ဒါတွေကဆက်စစ်တင်လာတယ်။ဒါဆိုသုံးဦးဆိုတာတော်တော်များပါတယ်ဒီကက်ဘိနက်မှာ။နောက်ဆုံးတော့ဒီဟာတော့ကျွန်တော်ရဲ့ Federal မှုမပြည့်ဝတဲ့ဒီ2008ဖွဲ့စည်းပုံကိုရှင်းဟဥပဒေကြောင့်ဖြစ်တာပါ။တကယ်လို့ Federal မှာလည်းဆုံးကဒီနေရာတွေအားလုံးကပြည်နယ်ကနေစီဆက်မှာကိုသူ့လာသူတာဝန်ရှိတဲ့လူတွေကိုခန့်ပြီးမှရတဲ့နေရာတွေဖြစ်လာနိုင်တာပါ။စစ်မှန်တဲ့ Federal ဆိုတကယ်ကိုမှန်ကန်တဲ့လူတွေပဲပေါ်ရောက်လာတယ်။အကုန်လုံးပြည်သူလူထုကနေစီတိမှပြင်ပြောင်းလာတဲ့လူတွေဆိုရင်ကတော့လို့ဖြစ်စရာအကြောင်းမရှိဘူ
းပေါ့ကချင်ပြည်နယ်တန်အစားတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီး UH လက်အောင်ဟာဖားကတ်မြို့နယ်မဲဆန္ဒနယ်အမှတ်1ကနေအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တယ်လို့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်ကတော့အငိမ့်စားဆေးရုံအုပ်ကြီးတဦးဖြစ်ပါတယ်အခုလိုဝန်ကြီးတဦးနှုတ်ထွက်စာတင်ခိုင်းတဲ့အကြောင်းရင်းကိုတော့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကနေတစုံတရာပြောဆိုတာမျိုးမရှိသေးဘူး